ဝေဈေးလိမ့်လေတဲ့ဂိုင်းတွေရဲ့လက်ချက်ကြောင့်မနစ်တုန်းကစင်ကာပူနိုင်ငံသားတွေအမေရိကန်ဒေါ်လာ822တန်ဆုံးရှုံးခဲ့ကြရတယ်လို့စင်ကာပူရဲ့တပ်ဖွဲ့ကဒီကနေ့ February 25ရက်နေ့မှာပြောပါရတယ်။အဲ့ဒီအထက်မှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးနဲ့သက်ဆိုင်တဲ့လိမ့်လည်မှုတွေကြောင့်၄ပုံ၃ပုံလောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါရတယ်။2023ခုနှစ်အတွင်းငွေကြေးလိမ့်လည်ခံရမှုဒေါ်လာ486တန်ရှိခဲ့ရာကနေမနှစ်2024ခုနှစ်မှာ 80.6 ရာခိုင်နှုန်းအထိတိုးလာခဲ့သလိုအကြေအားဖြင့်လည်း17ရာခိုင်နှုန်းနဲ့ညီများတဲ့9,100ကျော်အထိတိုးလာခဲ့တယ်လို့အစီရင်ခံစာမှာဖော်ပြခဲ့တာပါငွေကြေးလိမ့်ခံရမှုကြောင့်ဆုံးရှုံးမှုတွေအလုံးရဲ့24ရာခိုင်နှုန်းကျော်ဟာ cryptocurrency ကြောင့်ဖြစ်တယ်လို့လည်းပြောပါရရှင်